တနိုင်ငံလုံးအတိုင်းအတာနဲ့တစ်နှစ်အတွင်းဖန်ဆီးရမိတဲ့မူရည်ဆေးဝါးအမေရိကန်ဒေါ်လာတန်ပေါင်း50ကျော်ဘူးကိုဒီနေ့မီးရှို့ဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။နေပြည်တော်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းစင်တာနှစ်မှာကျင်းပခဲ့တဲ့အခမ်းအနားမှာဒုတိယသမ္မတဦးမြင့်စွေကမြန်မာနိုင်ငံမှာမူရည်ဆေးဝါးပြဿနာဟာခွဲခြားဆက်ဆံခံရသူလူအဖွဲ့အစည်းတွေအကြားမှာပိုဖြစ်တတ်ပြီးခွဲခြားဆက်ဆံမှုကင်းတဲ့လူအဖွဲ့အစည်းဖြစ်ဖို့ဝိုင်းမီးဆောင်ရွက်ကြဖို့လိုတယ်လို့ပြောကြားခဲ့ပါတယ်
။ဆိုးရတဲ့လူနေမှုအဆင့်တန်းနဲ့စိတ်ပိုင်းဆိုင်ရာထိကြိုက်ခံစားရမှုများဟာမူရဆေးဝါးသုံးဆမှုကိုတုံအားပေးတဲ့အဓိကချက်တစ်ချက်ဖြစ်နေပါတယ်။ဒါကြောင့်ခွဲခြားဆက်ဆံခြင်းခံရတဲ့လူအုပ်စုတွေကိုဒုနေမှုအဆင့်တန်းမြင့်မားရေးလူမှုရေးစီးပွားရေးဖွံ့ဖြိုးရေးစီမံကိန်းများရဲ့အတိအပွင့်တွေကိုခံစား권ရရှိအောင်ဆောင်ရွက်ပေးရမှာဖြစ်ပြီးခွဲခြားဆက်ဆံခြင်းကင်းသောလူမှုနယ်ပယ်တစ်ခုဖြစ်စေရေးအလေးထားဆောင်ရသားဖို့လိုအပ်မှာဖြစ်ပါတယ
်။ဒါအပြင်မြန်မာနိုင်ငံရဲ့မူရည်ဆေးဝါးပြဿနာဟာပြည်တွင်းလက်နက်ကင်ပြိပခတွေနဲ့ပတ်သက်နေပြီးမူရည်ဆေးဝါးတရားမဝင်ထုတ်လုပ်မှုတွေရောင်းဝယ်ဖောက်ကားမှုတွေကြီးထွားလာတာဟာနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်ကြောင်းလည်းပြောပါတယ်။တစ်နှစ်အတွင်းရန်ကုန်၊ပဲခူး၊အေရဝတီ၊တနင်္သာရီ၊ကရင်၊ရခိုင်အမှတ်၁နယ်ကြားဆောင်ရဲကွက်ကဲမှုအဖွဲ့နဲ့အမြန်လဲရက်တပ်ဖွဲ့တို့ကဖမ်းဆီးရမိတဲ့မူရည်ဆေးဝါးတွေကိုရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကရင်ရန်နားစခန်းမှာမီးရှို့ဖျက်ဆီးခဲ့ပါတယ်။အဲ့ဒီမှာအမေရိကန်ဒေါ်လာ19သန်းကျော်ကိုဖျက်ဆီးခဲ့တာဖြစ်ပြီးအမှုစစ်ဆေးမှုမပြီးပြတ်သေးတဲ့ရန်ကုန်မြို့မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအိုးအိမ်ဝင်းအနီးမှာဖမ်းဆီးရမိတဲ့စိတ်ကြွယူသွစေးပြား26သန်းကျော်မပါဝင်သေးဘူးလို့ရန်ကုန်တိုင်းရဲမှုချုပ်ဝင်းနိုင်ကအခမ်းအနားမှာပြောပါတယ်
။ဇူလိုင်လ26ရက်နေ့ကမင်္ဂလာတုံမြို့နယ်ဇေကဘာဝင်းအိုးအိမ်6လမ်းသွားလမ်းမပေါ်မှာစိတ်ကြွယူသွစေးပြား26.8သန်းကျော်ကိုဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီဖမ်းဆီးရမိခဲ့တဲ့မူရည်ဆေးများကဆေးဝါးများကိုတော့တရားရုံးအသီးသီးမှအမှုပြည့်ပြတ်ခြင်းမရှိသေးတဲ့အတွက်ယခုနှစ်မီးရှို့ဖျက်ဆီးရမှာထဲ့သွင်းမီးရှို့ဖျက်ဆီးနိုင်ခဲ့ခြင်းမရှိသေးကြောင်းတင်ပြလိုပါပဲ
။အလားတူမန္တလေးမြို့ကရွှေမန်းတောင်အာကစားကွင်းမှာနေပြည်တော်မန္တလေး၊မကွေး၊စကိုင်း၊ကချင်၊ချင်းစတဲ့တိုင်းနဲ့ပြည်နယ်တွေမှာဖမ်းဆီးရမိတဲ့မူရည်ဆေးဝါးတွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။အခမ်းအနားမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမူရည်ဆေးဝါးတိုက်ဖျက်ရမှာပြည်သူလူထုတွေပူးပေါင်းပါဝင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်။မြန်မာနိုင်ငံအနေနဲ့မူရည်ဆေးဝါးထုတ်လုပ်မှုပပျောက်ရင်းနဲ့ဓာတ်ဆီးနေတဲ့လုပ်ငန်းတွေကိုနိုင်ငံတွင်းနာမကနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့အတွက်ပြည်သူလူထုများမှလည်းအ धिक ခံတမ်းမှပူးပေါင်းပါဝင်ဆောင်ရွက်ရန်လိုအပ်ကြောင်းတိုက်တွန်းလိုပါတယ
်။ဖမ်းဆီးရမိတဲ့မူရည်ဆေးဝါးဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းအပါအဝင်မူရည်ဆေးဝါးအမျိုးအစားပေါင်း21မျိုးကာလတန်ဖိုးအမေရိကန်ဒေါ်လာ5သန်းနီးပါးကိုမီးရှို့ဖျက်ဆီးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကကမ္ဘာမူရည်ဆေးဝါးအစီရင်ခံစာတွေအရအသက်15နှစ်ကနေ64နှစ်အကြာမူရည်ဆေးဝါးသုံးဆွဲသူဦးရေဟာတကဘာလုံးမှာ28သန်းကျော်လောက်ရှိနေပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်ကဘိန်း683မက်ထရစ်တန်ထွက်ရှိခဲ့ပြီး2015ခုနှစ်မှာ649မက်ထရစ်တန်သာထွက်ခဲ့တဲ့အတွက်ထုတ်လုပ်မှု300ခန့်လောက်ကျဆင်းခဲ့ပါတယ်ခင်ဗျာ။